ထိုင်းနိုင်ငံချွန်ဘိုရီခရိုင်စတဟစ်တန်းချီမှာထိုင်းနဲ့အမေရိကန်မရိန်တန်းတက်တပ်သားနဲ့စစ်သား300ကျော်ဒီကနေ့စီးရီးလေးကျင်းခဲ့ကြပါတယ်။39ကျင်းမြောက်ကော်ပိုရယ်ဂိုးစီးရီးလေးကျင်းမှု၄ရက်မြောက်နေ့မှာရေထဲမှာရောကုန်းပေါ်မှာပါသွားလို့ရတဲ့ရင်တွေနဲ့စစ်သားတွေကတန်းတက်လေးကျင်းမှုတွေကိုလုပ်ခဲ့ကြတာပါ။အရင်စီးရီးလေးကျင်းမှုတွေမှာပါဝင်ခဲ့တဲ့တောင်ကိုရီးယားစစ်တပ်ကတော့ဒီကနေ့လေးကျင်းကမှပါဝင်ခြင်းမရှိပါဘူး။စတရကြပြုလုပ်တဲ့ကော်ပိုရယ်ဂိုးကူးတွဲစီးရီးလေးကျင်းမှုမှာအရင်နှစ်တွေကတောင်ကိုရီးယားတပ်သား400လောက်ဆေးလွတ်ခဲ့ပေမဲ့ဒီနှစ်မှာတော့30ပဲဆေးလွတ်ပါတယ်။အားလုံးကအကြီးအကဲအရာရှိအဆင့်တွေဖြစ်ကြပြီးတော့တိုက်ခိုက်ရေးလေးကျင်းမှုတွေမှာမပါဘဲကုတ်ကဲရေးနဲ့ဆိုင်တဲ့လေးကျင်းကမ်းတွေမှာပဲပါဝင်ကြပါတယ်။ထိုင်းနိုင်ငံမှာလုပ်တဲ့ကူးတွဲစီးရီးလေးကျင်းမှုမှာတောင်ကိုရီးယားနိုင်ငံအိုဆန်လေးတဲ့အခြေစိုက်စခန်းကအမေရိကန်စစ်တီ150လောက်ပါဝင်တယ်လို့အမေရိကန်မရိန်ကန်တက်တပ်ဖွဲ့ပူကြီးဂျော့ချ်မကာတာကပြောပါတယ်သူတို့အလုံးကိုတောင်ကိုရီးယားကမထွက်ခွာခင်မှာရောထိုင်းနိုင်ငံကိုရောက်တဲ့အခါမှာပါကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားနေချိန်မှာပုံမှန်တားဆီးကာကွယ်ရေးဆောင်ရွက်မှုတွေအပြင်အပိုဆေးဝင်တန်း35ရာကိုတာဝန်ပေးထားသလိုဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းလိုရာထက်ပိုပြီးအဆင့်တင်ပြင်ဆင်ထားပါတယ်။ထိုင်းနဲ့အမေရိကန်တပ်တွေပူးတွဲပြုလုပ်တဲ့ဦးစီးပြုလုပ်တဲ့ကော်ပိုရယ်ဂိုးစီးရီးလေးကျင်းမှုဟာအာရှပစိဖိတ်ဒေသမှာအကြီးဆုံးဖြစ်ပါတယ်။စတိရကြတဲ့ဒီစီးရီးလေးကျင်းမှုရဲ့အတွင်းမှာစစ်သား900တော့ပါဝင်ပြီးတော့စီးရီးလေးကျင်းမှုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့လေးကျင်းမှုတခါဒီ cyber လုံခြုံရေးလေးကျင်းမှုတွေပါဝင်ပါတယ်မြန်မာနိုင်ငံကလည်းဒီနှစ်လေးလာတဲ့ဆယ်နိုင်ငံထဲမှာပါဝင်ပါတယ်